ထိုင်းရွေးကောက်ပွဲကော်မရှင်ကဝန်ကြီးချုပ်လောင်ဖီတာကိုလွှတ်တော်အမတ်အဖြစ်ကနေရုပ်သိမ်းမှုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုဒီနေ့ပဲအကြံပြုတင်ပြလိုက်ပါတယ်။ထိုင်းနိုင်ငံမှာဝန်ကြီးချုပ်တစ်တူကိုမနှက်ဖြန်ရွေးချယ်ဖို့ရှိနေချိန်မှာပဲရွေးကောက်ပွဲကော်မရှင်ရဲ့တင်ပြချက်ထွက်လာတာပါ။ Move Forward Party ခေါင်းဆောင်ဖီတာဟာမီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ဖျက်ရာရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်အရေးချင်းမပြည့်မီဘူးဆိုတဲ့တိုင်ကြားချက်ဟာကျိုးကျောင်းစီလျော်တယ်လို့ကော်မရှင်ကထုတ်ပြန်ခဲ့တာပါ။တရားရုံးကအမှုကိုကိုင်တွယ်နေချိန်မှာဝင်ကြီးချုပ်အဖြစ်ရွေးချယ်ခံရဖို့ကြိုးစားနေတဲ့ဖီတာကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ဆိုင်းငံ့ထားဖို့တိုက်တွန်းနိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ကအငြိမဖော်လို့သူတဦးကိုကိုကာဘီရိုက်တာသတင်းဌာနကဖော်ပြထားပါတယ်။ Move Forward Party ခေါင်းဆောင်ဖီတာကတော့ရွေးကောက်ပွဲကော်မရှင်ကကျွန်တော်ကိုဖြေရှင်းခွင့်မပေးရင်တရားမျှတမယ်မထင်ပါဘူး။ကိုကိုကိုခုခံကာကွယ်ဖို့စီးမြင့်တွေကခွင့်ပြုထားပြီးသားပါဝင်ကြီးချုပ်ယာရုအတွက်မဲမပေးခင်တရက်အလိုမှာဒီလိုမဖြစ်သင့်ပါဘူးဒါဟာအရန်မြန်လုံးပါတယ်လို့ဒီနေ့ပဲတုံ့ပြန်ပြောဆိုထားပါတယ်ရှင်